မြန်မာအစိုးရအနေနဲ့ရခိုင်ပြည်နယ်အတွင်းပြည်သက်ခါ၏ဆုံးသက်ရေးအမြန်ဆုံးကံတွယ်ဆောင်ရွက်ဖို့ဗြိတိန်ဝန်ကြီးချုပ်ထရီဆာမေကနယူးယောက်မြို့ကုလသမဂ္ဂအထွေထွေညီလာခံမိန့်ခွန်းမှာပေါ်ထူးနေကတိုက်တွန်းပြောဆိုသွားပါတယ
် I call on the Burmese authorities to put an end to the violence, allow humanitarian access and fully implement the Annan Commission recommendation.
အကျိုးသက်မှုတွေဆုံးသက်ရေးဆောင်ရွက်ဖို့လူသားချင်းစာနာမှုအကူအညီတွေခွင့်ပြုဖို့နဲ့အာနန်ကော်မရှင်ရဲ့ခွင့်ပြုချက်တွေကိုအပြည့်အဝအကောင့်ထည့်ဖော်ဖို့မြန်မာဆွေရအာဏာပိုင်တွေကိုကျွန်မတောင်းဆိုပါတယ်လို့ဗီဒီယိုကြည့်ချုပ်ထရီဆာမေပြောသွားတာပါ။အမေရိကန်ဒုသမ္မတမိုက်ပန်စ်ကလည်းရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေဟာနိုင်ငံသားရဲ့ငြိမ်းချမ်းရေးကိုချင်းချောက်ရရောက်နေတယ်လို့ဆိုပြီးဒီချက်တွေကိုဆုံးသက်ဖို့ကုလသမဂ္ဂအနေနဲ့ပြည်ပထောင်နဲ့ရည်ယူဆောင်ရွက်တဲ့အကြောင်းတနိဂောင်လုံခြုံရေးကောင်စီစီဝေးမှာတိုက်တွန်းပြောသွားပါတယ်။ဒီတော့အမေရိကန်ဒုတိယလက်ထောက်နိုင်ငံသားရေးဝန်ကြီး Patrick Murphy ကလည်းမြန်မာနိုင်ငံကိုရောက်ရှိနေပြီးတော့ဒီနေ့မှာတော့ရခိုင်ပြည်နယ်ကဒေသခံတာဝန်ရှိသူတွေနဲ့တွေ့ဆုံပါတယ်။ရခိုင်ပြည်နယ်အတွင်းမှာစစ်တပ်ရဲ့အင်အားသုံးနေမှုတွေကိုအဆုံးသတ်ပြီးပြည်သက်ကတွေအတွင်းထွက်ပြေးနေကြတဲ့ဝင်ကြာမွတ်စလင်တွေအရေးရေရှည်ဖြစ်ရှင်းနိုင်တဲ့အခြေတစ်ခုရှာဖွေဆောင်ရွက်သွားဖို့သူကတိုက်တွန်းပါတယ်။ရခိုင်ပြည်နယ်မှာတည်ခဲ့တဲ့ဩဂတ်လကတချို့ပြန်ပြန်လည်ဖြစ်ပွားတဲ့အကြမ်းဖက်မှုအခြေအနေတွေနဲ့ပတ်သက်ပြီးတော့အမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson ကလည်းဒီလ19ရက်နေ့ကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်းဆန်းစုကြည်နဲ့တယ်လီဖုန်းဆက်သွယ်ဆွေးနွေးခဲ့ပါတယ်။အခုလိုနိုင်ငံတကာကဖိအားတွေတွန်းပြနေချိန်မှာပဲမြန်မာဒုသမ္မတဦး Henry Bantiu ကတော့ရခိုင်ရေးကိုမြန်မာဆွေရကကံတွယ်ဖြစ်ရှိနေတဲ့အကြောင်းနဲ့နိုင်ငံတကာကလည်းပူးပေါင်းပါဝင်ကူညီကြဖို့မနေ့ကကုလသမဂ္ဂအထွေထွေညီလာခံမိန့်ခွန်းမှာပြောဆိုသွားပါတယ်ရှင်။